ဟုတ်ကဲ့လွှတ်တော်နှစ်ရက်မှာဆွေးနွေးနေတဲ့မျိုးဆောင်ဥပဒေချမ်းလေးခုကိုဒီနိုင်ငံမှာမပြထမ်းသင့်ဘူးဆိုပြီးတော့ရက်ဖက်လူမှုအဖွဲ့အစည်းနှစ်ရာကဒီကနေ့မှကြေညာချက်ထုတ်ပြန်လိုက်ပါတယ်ဆိုတော့ကျွတ်တော်ထဲမှာဆွေးနွေးနေတဲ့မျိုးဆောင်ဥပဒေဟာနိုင်ငံအတွက်တကယ်ပြထမ်းဖို့လိုမလို့ဆိုတာနဲ့ပတ်သက်ပြီးတော့ဥပရှင်ရဲ့အမြင်နဲ့သဘောထားအရင်သိချင်ပါတယ်ရှင
်အဲကျွန်တော်တို့ဒီဥပဒေချမ်းလေးခုကိုပြည်ထောင်စုတရားလွှတ်တော်ချုပ်ကနှစ်ခုရှိနေကြုံကတော့နှစ်ခုတင်တာပေါ့လေဒီဥပဒေချမ်းကြီးနိုင်ငံတော်အတွက်လိုအပ်တယ်ဆိုပြီးတော့သက်ဆိုင်ရာဝန်ကြီးဌာနကလိုင်းလေးညီတွေဖြစ်မဲ့ဥပဒေတွေကိုရေးဆွဲပြီးတင်ပြပြတာပဲ။အရေးပဲအဖွဲ့အစည်းတွေရတဲ့သူတို့အမြင်အရကံကွယ်ပြောဆိုခွင့်ရှိလို့ပြောဆိုကြတာပဲ။ကျွန်တော်လွတ်တော်ကိုယ်စားလှယ်တွေဆိုရတဲ့ပြည်သူတွေရဲ့ကိုယ်စားလှယ်တွေပဲပြည်သူတွေရဲ့ကိုယ်စားလှယ်တွေဖြစ်တဲ့ကြောင့်ပြည်သူတွေရဲ့လိုအပ်ချက်တွေတွက်ဆပြီးတော့တကယ်လိုအပ်တယ်ဆိုရင်ဒီလွတ်တော်ကိုယ်စားလှယ်ကဒီဥပဒေကိုပြဋ္ဌာန်းမှာပေါ့
ဟုတ်ကဲ့ဒီဥပဒေချမ်းနေနဲ့ပတ်သက်ပြီးဆွေးနွေးနေတဲ့အခါမှာဒီလွှတ်တော်ကိုယ်စားလှယ်တွေရဲ့သဘောထားအများစုကဘယ်လိုတွေ့ရတာရှိပါသလဲဥပမာဒီဥပဒေတွေဟာနိုင်ငံအတွက်တကယ်လိုအပ်တယ်ပြဋ္ဌာန်းမှုသင့်တယ်ဆိုရယ်ဆွေးနွေးချက်တွေပို့ပြီးတော့များပါလားဒီဟာနဲ့ပတ်သက်ပြီးဘာများပြောနိုင်မလဲရှင
်ဒီဥပဒေတွေကိုပြဋ္ဌာန်းဖို့သင့်တယ်ဆိုရယ်လူတွေကပို့ပြီးတော့များလိမ့်မယ်လို့ထင်တယ်လေအဲဒီနေ့ကဟိုအမျိုးသားလွှတ်တော်မှာဆွေးနွေးကြတော့ဘာသာရေးဘာသာကူးပြောင်းတဲ့ဥပဒေနဲ့ပတ်သက်ပြီးတော့ဟုတ်တယ်ဗျာဒါမဟုတ်တဲ့လွတ်တော်ကိုယ်စားလှယ်တွေကအဲတချို့ကလုံးဝဘာဖြစ်တယ်တချို့ကလည်းအချိန်မကျသေးဘူးဆိုတော့သူတို့အမြင်တွေကိုဆွေးနွေးကြရပဲဒါဒီမိုကရေစီပဲဆွေးနွေးကြပေါ့တိုင်းပြည်အတွက်နိုင်ငံအတွက်တကယ်လိုအပ်ရင်ဒီဥပဒေတွေပြဋ္ဌာန်းရမှာပေါ့အရင်တို့ကမရှိခဲ့လို့မရှိရဘူးလို့အဲ့လိုမဟုတ်ဘူးလေ
ကဲဆိုတော့ခုလိုဆွေးနွေးတဲ့အပြင်ပေါ့လေဒီမျိုးသားဥပဒေတွေဟာလွတ်တော်ကနေပြီးတော့အတီးပြုတ်ပြဋ္ဌာန်းနိုင်ဖို့အလားအလာဆိုရင်ရောဘယ်လိုများပြောနိုင်မလဲရှင
်ဒီမိုက်ချက်ကတော့ပြလို့မပြရတာဘူးကောင်းပါပေါ့အငယ်အမြင်ကတော့ဒီဥပဒေတွေဟာဒီလိုဥပဒေအငယ်တယောက်ခဲအနေနဲ့ဆိုလို့ရှိရင်ဒီဥပဒေတွေလိုအပ်တယ်ဒါပေမဲ့ဒီဥပဒေမှာပါတဲ့အချက်တွေအလုံးလိုမလို့ဆိုတာအငယ်မပြောလို့ဘူးဒီလိုဥပဒေတွေဟာဒီနိုင်ငံအတွက်လိုကိုလိုအပ်တယ
်ဟုတ်ကဲ့ဆိုတော့ဘလို့အခြေအနေတွေကြောင့်လိုအပ်တယ်လို့ဥပရှင်အနေနဲ့ပြောချင်ပါလဲရှင
်ဒီဥပဒေတွေဟာဒီဥပဒေတွေဟာဒီနိုင်ငံအတွက်လိုအပ်တယ်အရင်ကပြဋ္ဌာန်းလို့မရှိသေးဘူးပြဋ္ဌာန်းလို့မရှိသေးတဲ့အတွက်ကြောင့်အခုပြဋ္ဌာန်းဖို့လိုတယ်အဲဒါကြောင့်ပြည်သူ့ကိုယ်စားလှယ်ရောက်နေတဲ့ဒီကဲမာဒီသူကိုယ်စားလှယ်ကဒီဥပဒေကိုပြဋ္ဌာန်းဖို့လိုတယ်ပြဋ္ဌာန်းဖို့လောက်ရမှာပဲပြဋ္ဌာန်းနိုင်အောင်ဆွေးနွေးပြီးတော့ဒါသဘောတူတယ်ဆိုရင်ပြဋ္ဌာန်းရမှာပဲ
ဟုတ်ကဲ့ဒါပေမဲ့ဒီမျိုးအစားဥပဒေချမ်းလေးခုနဲ့ပတ်သက်ပြီးတော့ဒီရက်ဖက်လူမှုအဖွဲ့အစည်းတွေကဒီဥပဒေတွေဟာလူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ထောက်ပြချက်တွေလည်းရှိနေပါတယ်ဒီအပေါ်မှာရောဘယ်လိုမြင်ပါလဲရှင
်အမျိုးသမီးတွေအခွင့်အရေးကိုပိတ်ပင်တာမရှိပါဘူးဒီဥပဒေမှာအမျိုးသမီးတွေကျွန်တော်မြန်မာအတိတ်ကအလေးထားပြီးတော့ပြောတာကျွန်တော်မြန်မာဗုဒ္ဓဘာသာဝင်တွေရဲ့ဗုဒ္ဓဘာသာဝင်မျိုးသမီးရတခြားမျိုးသမီးတွေရောဥပဒေရအကာအကွယ်ပေးရတဲ့မျိုးသမီးတွေကိုအတိမတ်မပြုရမှာမျိုးသမီးတွေကိုအတိမတ်ပြုတယ်ဒါပေမဲ့အမျိုးသမီးတွေကလည်းဒီအတိမတ်ပြုရမှာဒီလိုဥပဒေနဲ့အတိမတ်ပြုတာကိုသူတို့မကြိုက်တဲ့ဘူးလည်းရှိရမှာပေါ့ကိုယ့်ဟာကိုဥပဒေပြဋ္ဌာန်းပေးစရာမလိုဘူးငါတို့ကကိုယ့်ဟာကိုနေတတ်ထိုင်တတ်တဲ့လူကလူပဲဘာကြောင့်ဒီဥပဒေပြဋ္ဌာန်းပေးရလဲဆိုပြီးတော့အဲ့လိုလဲဆွေးနွေးကြတဲ့လူရှိရပဲဆွေးနွေးပေါ်ဒါလဲဆွေးနွေးပိုင်ခွင့်ရှိတဲ့ဟာပဲလူအခွင့်အရေးကိုအကြောင်းပြပြီးတော့ကန့်ပယ်နေတာဒီဥပဒေမဟုတ်ပါဘူးတခြားဥပဒေတွေကျွန်တော်နိုင်ငံလုံးယုံကြည်တဲ့ကိစ္စတွေအများကြီးတွေဝင်ပြီးတော့ဒီလိုကန့်ကွက်နေတာရှိတာပဲအဲ့လိုနိုင်ငံတကာကကန့်ကွက်တယ်နိုင်ငံလူအဖွဲ့အစည်းတွေကကန့်ကွက်တယ်တခြား CS တွေကကန့်ကွက်တယ်ဆိုတော့ဒါအခွင့်အရေးတွေပဲသူရဲ့အခွင့်အရေးပဲဟိုလိုအပ်တယ်ဆိုလို့ရှိရင်လိုအပ်တဲ့အခွင့်အရေးကိုကျွန်တော်ကျင့်သုံးရမှာပဲ
ဆိုတော့ဒီအခြေအနေနဲ့တစ်ဆက်သေးပါပဲရှင်။အကံမှာအခုမြို့သားပညာရေးဥပဒေကိုကန့်ကွက်ပြီးတော့ចောင်းသားတွေဆန္ဒပြကြတာရှိတယ်လို့အခုဆိုရင်ចောင်းသားတွေနဲ့ဆွေးရနေပေါ့လေတွေ့ဆုံဖို့အတွက်ဆွေးနွေးညှိနှိုင်းမှုတွေလည်းရှိလာပါတယ်။ဒီဥပရှင်တို့ရဲ့ဥပဒေချမ်းပူပေါင်းကော်မတီအနေနဲ့ရောဒီရက်တွေထဲမှာဆွေးနွေးကြတာညှိနှိုင်းကြတာမျိုးရှိပါလားရှင
်။မြို့သားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ကျွန်တော်ပြည်ထောင်စုလွှတ်တော်ကဖြတ်တန်းသွားတဲ့ဥပဒေပဲ။ဒီဥပဒေမှာတော့လည်းအရေးတဝန်းဆွေးနွေးခဲ့ကြတာပဲ။ဆွေးနွေးတော့အဖွဲ့အစည်းပေါင်းစုံဆွေးနွေးခဲ့ကြတာပဲ။ဒါပေမဲ့ကျွန်တော်ဒီနိုင်ငံကအခုအပြောင်းကာလမှာဘိုးဦးကြီးစနစ်ဆိုတာကလူကြီးကိုယ်တိုင်ကအစွဲလန့်ပြီးသိမခင်ကြသေးဘူးလေအဲ့တော့ဘိုးဦးကြီးစနစ်ကတစ်မျိုးမဟုတ်တစ်မျိုးဒီဥပဒေမှာတည်ဝင်နေတဲ့သဘောရှိတယ်ဒီဘိုးဦးကြီးစနစ်ကိုအများကမလိုဘူးလို့တကယ်လေးနဲ့စဉ်းစားကြရင်လည်းဒါလည်းနိုင်ငံသားကြီးအကျိုးတက်ကျွန်တော်ဖယ်ပေးမှာပေါ့
ဟုတ်ကဲ့အဲ့ဒီအထဲမှာမှာအခုဒီအမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့လွှတ်တော်ရဲ့ပြင်ဆင်ချက်တွေဟာကျောင်းသားတွေပို့ပြီးတော့ဒီမကျေနပ်ချက်တွေပို့ပြီးများတယ်ဒါဟာလွှတ်တော်ကပြင်ဆင်လိုက်တဲ့အချက်တွေကြောင့်ဆိုရဲထောက်ပြချက်တွေရှိပါတယ်ဆိုတော့ဒီအပေါ်မှာရောဥပရှင်ပါများပြောနိုင်မလဲရှင
်ဥပဒေချမ်းဆရာရောလွှတ်တော်တက်လာတယ်ဒီလွှတ်တော်တက်လာတဲ့ခါမှာဥပဒေချမ်းကိုအများပြည်သူတွေရဲ့အယူဆကိုလည်းကျွန်တော်လွှတ်တော်ကဖိတ်ခေါ်တယ်တခြားအဖွဲ့အစည်းတွေရဲ့အယူဆလည်းဖိတ်ခေါ်ရဲပြည်ညာရှင်တွေရဲ့အယူဆလည်းဖိတ်ခေါ်ရဲဒီဖိတ်ခေါ်ချက်တွေကိုအကြောင်းပြုပြီးတော့လွှတ်တော်မှာမူလဥပဒေချမ်းကိုပြင်ဆင်ချက်တွေကျွန်တော်တင်ကြရဲအဲ့ဒါကိုလွတ်တော်ကပြင်ပလိုက်တယ်လို့ပြောကြတာလွတ်တော်မှာပြင်ရတယ်လေအဲ့ဒါပြင်စင်ရက်ဒီအဲ့ပြင်စင်ရက်ဒီကိုပြင်တဲ့အခါလဲတောင်းဆောင်ကဆွေးနွေးပြီးတော့ကျွန်တော်ဥပဒေချမ်းကော်မတီကတော့ဥပဒေချမ်းကိုပေးထားတဲ့မူဆက်ချက်နဲ့ပဲကျွန်တော်ကစီစစ်တာ န်နယ်လေးကလည်း Focus Ministry နောက်ပညာရှင်တခြားတက်ဆိုင်တဲ့အဖွဲ့အစည်းတွေပေါ့အဲ့ဒီလူတွေရဲ့အကြံဉာဏ်တွေကအဓိကပါကျွန်တော်တို့ကတော့ဒီဥပဒေကပဲဥပဒေပဲဖြစ်လွတ်တော်ရောက်လာပြီးတဲ့အခါမှာပြင်ဆင်တာဒီဖြစ်ဆက်တာဒီရှိတော့လွတ်တော်ကပြင်ဆင်လိုက်တယ်လို့ပြောကြတာဒါလည်းမမှားပါဘူး
ဟုတ်ကဲ့အခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်